လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေအထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်လူမှုကွန်ရက်စာမျက်နှာတွေမှာအမြဲတမ်းထင်ရှားနေတဲ့ဆီယမတယောက်ကကလေးတွေကိုကာအင်ဒရီမဲ့လောက်အောင်အပြစ်ပေးတဲ့နီးလန်းမမှန်မှုကိုအပြစ်တင်ကြတာအရေးယူဖို့တောင်းဆိုကြတာတွေနဲ့ပတ်သက်ပြီးတော့ပြင်ပြကျင်တာပါကလေးတွေကာအင်ဒရီမဲ့လောက်အောင်ခံစားရတယ်ဆိုတာရှိလားလို့တချို့ကပြောပါတယ်သိရှိတာပေါ့သူတို့ကကျွန်တော်တို့ထက်ပိုပြီးနှုတ်နယ်တယ်လေသူတို့ပိုပြီးတော့မှနာနာချင်းချင်းစွဲမှန့်သွားနိုင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဟာကလေးတွေလူငယ်တွေမိဘတွေဆရာတွေနဲ့လက်လန်းမိသမျှမေးခဲ့ပါတယ်နားထောင်ခဲ့ပါတယ်အဲ့ဒါတွေပြန်ပြီးတော့အစီရင်ခံပါပါကျွန်တော်တို့စီမှာကလေးတွေကျောင်းသားတွေကိုဆရာဆရာမတွေရဲ့သုံးမပဲ့ပြင်းတဲ့နီလန်းတွေဘလောက်မှန်တယ်လဲဆရာဆရာမတွေအခုခေတ်မှာရိုက်ခွင့်ရှိသေးလားဒေါသမပါပဲဘလို့ရိုက်တယ်လဲမရိုက်နဲ့ပဲဒါမှမဟုတ်အချက်မရသေးပဲပြုပြင်လို့မရဘူးလားအခုအကြောင်းပြချက်ကဘာကြောင့်လဲဆိုတော့စာမရလို့တဲ့အဲ့ဒါကတော့လုံလောက်ရဲ့လားစာမရဘူးဆိုတာဆရာဆရာမမှာရောတာဝန်မရှိဘူးလားအိမ်မှာကြက်ခဲ့ရမယ်ဆိုတာကရောနီလန်းမှန်ရဲ့လားကလေးတယောက်ကပြောပြပါတယ်သူက9ဘာသာသင်ရတယ်တဲ့အဲ့ဒါ9ဘာသာလုံးကနေပြီးတော့အိမ်စာပေးလိုက်တယ်တဲ့သူအချိန်တိုင်းမလောက်တော့ဘူးမနိုင်တော့ဘူးတဲ့အဲ့ဒါကြောင့်9ခါရိုက်ခံရပါတယ်တဲ့အဲ့တော့ကလေးတွေစာရတာမရတာဟာဆရာဆရာမတွေအပေါ်မှာလည်းမူတည်တယ်လို့သတ်မှတ်တဲ့လူအဖွဲ့အစည်းတွေမှာပညာရေးစနစ်တွေမှာအဲ့ဒီဆရာဆရာမတွေကိုကလေးတွေကပြန်ပြီးတော့အမှတ်ပေးရတဲ့စနစ်ရှိပါတယ်ခင်ဗျဆိုလိုတာကတော့ဆရာတယောက်ရဲ့အတင်အပြကိုကလေးတွေကအမှတ်ပေးရတယ်သူတို့အပေါ်မှာဂရုစိုက်မှုပြီးတော့သူတို့တခြားသဘောကျတဲ့အချက်တွေသဘောမကျတဲ့အချက်တွေကိုအနှုတ်တွေအပေါင်းတွေနဲ့ဆရာဆရာမတွေကိုပြန်ပြီးတော့သူတို့ကအမှတ်ပေးရတာပါအဲ့တော့ကလေးတယောက်ကစီကန်းနေဖောက်တဲ့ကြောင်းပြေးတယ်ပဲဆိုပါတော့ရိုက်နဲ့ပြီးတော့ဒါမှမဟုတ်အချက်ရအောင်စုံမခွင့်မရှိတဲ့ကြောင်းနေမှာစနစ်တင်မှာတော့မိဘကိုခေါ်ရပါတယ်သူတို့ကမိဘနဲ့အဆက်အသွယ်မပြတ်ကြပါဘူးအဲ့တော့ကလေးတယောက်ကျောင်းကိုရောက်ပြီဆိုရင်ကျောင်းကားပေါ်ပြန်မတက်မချင်းတာဝန်ယူထားတာ哦အဲ့တော့နောက်တစ်နေ့ပြန်လာတဲ့အခါမှာခုနလိုကလေးကပြဿနာတစ်ခုရှိတယ်မိဘကိုအသိပေးတယ်နောက်တစ်နေ့ကလေးပြန်လာလို့ကိုမအညိုအမဲဆွဲလာရင်တော့မှသူတို့ကတခါသက်ဆိုင်ရဖို့အကြောင်းကြားရပါတယ်ဒီကလေးတော့အရင်နဲ့ခံထားပြီပေါ့အဲ့တော့ဘယ်လိုဆုံးမကြသလဲဘယ်လိုပဲ့ပြင်ကြသလဲဥပမာကျောင်းကို9ရက်မလာနဲ့လို့ကျောင်းကနေပြီးတော့အပြစ်ဒဏ်ပေးလိုက်တာမျိုးပါအဲ့တော့တော်ယုံစဉ်းစားဖို့မျိုးနဲ့တော့ကျောင်းမတက်ရင်ပိုတောင်ကျမယ်လို့တော့မထင်ပါနဲ့သူတို့စီမှာကျောင်းတက်ရတဲ့ကိစ္စကိုလျှောက်လေတာတို့ဈေးဝယ်ထက်တာတို့ထက်တော့ပို့ပြီးတော့ကြိုက်ကြပါတယ်။အဲ့ဒီနီလန်းအပြင်နောက်တစ်ခါဥပမာပြောမယ်ဆိုရင်ညနေသူများကျောင်းဆင်းချိန်မှာမဆင်းရဘဲနဲ့နောက်ထပ်2နာရီထပ်ပြီးနေရမယ်ဆိုတာမျိုးပါ။အဲ့တော့ခုနကျောင်းမှာနေရတာလည်းပျော်တယ်ဆိုဟုတ်တယ်ဒါပေမဲ့အများပြန်တဲ့အချိန်မှာမြည်သူမဆိုးပြန်နေတာပဲ။အဲ့တဲ့ကလေးဟာနောက်ကိုအဲ့ဒီပြစ်ဒဏ်မျိုးကျူးလွန်မှုအင်မတန်ခက်ခဲသွားပါတယ်။ကျောင်းမှာနောက်ထပ်10မိနစ်2မိနစ်တောင်ပို့မနေနိုင်ပါဘူးလူတကာကျောင်းဆင်းတဲ့အချိန်ဆိုတော့အဲ့တော့အိမ်မှာလည်းမိဘကနေပြီးတော့ဝိုင်းပြီးတော့ကလေးကိုပြုပြင်ယူရပါတယ်။ဆိုပါတော့ဗျာကလေးကိုတီဗီတပတ်မကြည့်ရဘူး၊ဂိမ်းမဆော့ရဘူးဘလောက်ကာလပေါ့။အဲသူ့ရဲ့အခွင့်အရေးတွေကိုပဲဖြုတ်လိုက်တာပါ။ရိုက်လိုက်ရင်ကြောက်သွားတာပဲအဖတ်တင်တယ်လို့နားလည်ထားကြလို့ပါ။အဲတော့ကလေးချင်းအနိုင်ကျင့်တဲ့ကိစ္စတွေကအစကျောင်းမှာအတိုင်ပင်ခံနေထားတယ်။ပြီးတော့ဆရာဆရာမတွေကပြန်ပြီးတော့ report ခေါ်တဲ့အစီရင်ခံစာတွေကိုတင်ပြရပါတယ်။အဲတော့မိဘတွေပြဿနာတက်လာလို့ရှိရင်လည်းကလေးတွေကကြောင်းမှပြန်ပြီးတော့ရင်ဖွင့်ခွင့်ရှိတယ်။တချို့ကိစ္စတွေဆိုရင်ရဲကိုခေါ်ပြီးတော့ရှင်းတဲ့အထီကိုသူတို့ဆောင်ရွက်ပေးပါတယ်။ဒါပေမဲ့ကျွန်တော်တို့စီမားတော့ဗျာရဲကိုခေါ်ရင်ရဲကိုဘယ်လိုသဘောထားလဲဆိုတာရှိသေးတာ哦။အဲ့တော့ကဘာကြီးမှာကလေးတွေရဲ့လွဲချော်မှုကိုပြုပြင်ပေးကြတယ်ဆိုတဲ့အနေအမှာကလေးရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအဲ့အနာရယဖြစ်စေမဲ့အပြုအမူတွေပြစ်ဒဏ်ပေးခြင်းတွေကိုရှောင်ကြပါတယ်။အခုဖြစ်ခဲ့တဲ့ကိစ္စမှာကျွန်တော်တို့စီမှာဖြစ်ခဲ့တဲ့အကြောင်းပေါ်မူတည်ပြီးတော့ကလေးတွေကိုလက်နဲ့ဖြစ်စေဒုံးနဲ့ဖြစ်စေကိရိယာတစ်ခုခုနဲ့ဖြစ်စေမရိုက်နှက်ရတော့ဘူးလို့အဲ့ဒီလိုတားမြစ်တာကိုတွေ့ရပါတယ်အဲ့မှာတချို့ကပြောပါတယ်ဒါဆိုရင်လက်နဲ့လိန်ဆွဲလို့ရမလားခောက်လို့ရမလားဆိုတာအဆပေါ့လေမရိုက်ဘူးလိန်ဆွဲမယ်ဆိုရင်ရောပေါ့အဲ့တော့အဓိကကတော့ကဘာကြီးမှာကျင့်သုံးနေကြတဲ့အထဲမှာသူတို့ကိုပြုပြင်ဖို့အတွက်ဆိုရင်စုပေးဒံပေးစနစ်တွေနဲ့သွားတယ်ဆိုတဲ့နေရာမှာဒံပေးတယ်ဆိုတာဟာရုပ်ပိုင်စိတ်ပိုင်နာကျင်မှုမရှိအောင်လုပ်တာပါကျောင်းနေမှာအတိုင်ပင်ခံနေထားတယ်လို့ကျွန်တော်တို့နားလည်ထားပါတယ်အဲ့ဒီကျောင်းနေကိုတော့နောက်တစ်ပတ်ကျရင်ကျွန်တော်အသေးစိတ်ပြန်ပြီးတော့တင်ပြအောင်ပါအဓိကအဖြစ်တော့ကဘာကြီးမှာ ကျွန်တော်တို့ကလေးတွေကိုစုံမပြက်ပြင်းတဲ့နီလန်းတွေဟာရိုက်နဲ့စုံမခွင့်နဲ့မကပါဘူးတခြားနီလန်းတွေရှိတယ်ဆိုတာပါဘာကြောင့်လဲဆိုတော့ဆရာဆရာမတွေဆိုရင်ကျွန်တော်တို့ကအိုးထင်းတဲ့တွေနဲ့တင်စားတယ်အိုးကောင်းလိုချင်ရင်နာနာပုတ်ရမယ်ဆိုတာလုံးနဲ့ပြီးခဲ့လို့ပါတကယ်တော့ပိုးမွေးသလိုမွေးပြီးတော့ကောင်းမွန်တဲ့ကလေးတွေကိုလည်းမွေးထုတ်လို့ရပါသေးတယ်ဆိုတာကိုလည်းတစ်ဖက်ကတင်ပြနေတာပါပဲ